G7 ခေါ်စပုထိပ်သီးခုနှစ်နိုင်ငံနိုင်ငံရေးဝန်ကြီးတွေဟာအီတလီနိုင်ငံကက်ပရီချိုမှာ၃ရက်ကြာအစည်းအဝေးကိုဗိုလ်ဒူးနေမှာစလိုက်ကြပါတယ်။အစ္စရေးနဲ့အီရန်ကြားတင်းမာမှုဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေကအစည်းအဝေးရဲ့အဓိကအကြောင်းရပ်တွေဖြစ်ကြမှာပါ။အမေရိကန်၊ဗြိတိန်၊ပြင်သစ်၊အီတလီ၊ဂျာမနီ၊ကနေဒါနဲ့ဂျပန်တို့တက်ရောက်နေကြပါပဲ။အလက်ကျသဘာဝအီတလီကဂါဇာမှာအပြစ်ခတ်ရစဲရေးအတွက်တွန်းအားပေးပြီးအရှိန်အလယ်ပိုင်းပဋိပက္ခဖြေလျှော့ရေးကိုပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေကချုပ်တီးဖို့ပြောပြီးမဲ့အစ္စရေးကလက်တုပ်ပြဖို့အလားအလာကများနေပါတယ်။နိုင်ငံတကာတင်းမာမှုနောက်ခါမှာအီတလီဥဆောင်တဲ့ G7 အဖွဲ့ဟာငင်းကြဲရေးအတွက်လှုပ်ဆောင်ရပါမယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာဂျန်နီကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဗိုလ်ဒူးနေညနေမှာအီရန်နဲ့ဂါဇာအရေးဆွေးနွေးခဲ့ကြပါတယ်။ယူကရိန်းစစ်ပွဲအကြောင်းဆွေးနွေးဖို့ကြာတာပရေးနေမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာနဲ့မြောက်အတ္လန္တိတ်စည်ရဲမဟာမိတ်ဖွဲ့ NATO အထွေထွေမှုချုပ်ယွန်စတိုတန်ဘတ်တို့လည်းအစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။